အမေရိကန်နိုင်ငံသားရေးဝန်ကြီးသစ်အဖြစ်အမည်တင်သွင်းခံရသူ Rex Tillerson ကိုအတည်ပြုနိုင်ရေးအထက်လွှတ်တော်အမေရိကန်နိုင်ငံသားဆက်ဆံရေးကော်မတီကကန့်ကွက်မဲ့10မဲထောက်ခံမဲ့17မဲနဲ့တင်းလာနေကအတည်ပြုပေးလိုက်ပါပြီ။သူ့ကိုတရားဝင်အတည်ပြုနိုင်ရေးကိုတော့လွှတ်တော်တရားလုံးကဆက်ပြီးတော့မဲခွဲဆုံးဖြတ်ရမှာပါ။နိုင်ငံသားရေးဝန်ကြီးဖြစ်လာဖို့တည်ကြသလောက်ဖြစ်နေပြီလို့တော့ဆိုနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာစာမျက်နှာမှာအမေရိကန်နိုင်ငံသားရေးမူဝါဒအောင်မြင်ရေးအတွက်အဓိကတန်တမန်ရေးရာမှာတာဝန်ရှိသူဖြစ်လာမဲ့ Rex Tillerson ဟာတစ်ချိန်လုံးကExxon Mobil ဂျီနာကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်ခဲ့ပြီးတော့နိုင်ငံသားဆက်ဆံရေးမှာတွေ့ကြုံနေသူဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအပါဝင်နိုင်ငံတကာကလူ့အခွင့်အရေးခြေနေတွေပေါ်စိတ်ဝင်စားမှုရှိပါမလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။အပြည့်အစုံကိုကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ Rex Tillerson ဟာ Exxon Mobil ဂျီနာကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်စဉ်ကရုရှားသမ္မတဗလာဒီမီပူတင်နဲ့နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့တာကြောင့်သူ့ကိုခန့်အပ်မဲ့နိုင်ငံသားရေးဝန်ကြီးတာဝန်ကိုပဲလိုက်မှုမရှိဘဲအပြည့်အဝထမ်းဆောင်နိုင်မှာမလားဆိုပြီးအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကျင်းပတဲ့ကြားနာပွဲအတွင်းလွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြတာပါအထက်လွှတ်တော်မှဩဇာရှိတဲ့အမတ်တဦးလည်းဖြစ်လက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့အာရီဇိုနာပြည်နယ်အထက်လွှတ်တော်မှဂျွန်မက်ကိန်းကလည်းအစောပိုင်းမှာတီလာဆန်နဲ့ရုရှားသမ္မတတို့ရဲ့ယင်းနီလာတဲ့ဆက်ဆံမှုတွေရှိခဲ့တဲ့အတွက်ထောက်ခံမဲ့ပေးဖို့ဝန်လင်းနေခဲ့ပေမဲ့လည်းတင်းငွေနေကတော့သူ့အနေနဲ့ထောက်ခံမဲ့ပေးမယ်လို့ပြောကြားလိုက်ပါတယ်။တလဆန်ဟာ Exxon Mobil Company အကြီးအကဲတဦးဖြစ်ရုရှားနဲ့အရှေ့လယ်ပိုင်းဒေသတွေအတွက်နှစ်ပေါင်းများစွာတာဝန်ယူဆောင်ရွက်ပေးခဲ့တဲ့အတွေ့အကြုံရှိခဲ့တာမှမေမဲ့အာရှဒေသနဲ့ပတ်သက်လို့အတွေ့အကြုံလုံးဝမရှိသူတူဖြစ်တယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံ Brad Adams ကပြောပါတယ
်။ Rex Tillerson has no experience with Burma and seems to not know much about Asia. He has already made a very big mistake.
Rex Tillerson ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အတွေ့အကြုံရှိသူတယောက်မဟုတ်ပါဘူး။နောက်ပြီးတော့အာရှတိုက်အကြောင်းလဲသိတဲ့သူတူမဟုတ်ပါဘူး။တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကကျိုးနေတိဆောက်နေတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကိုစင်ခေါ်သွားမယ်ဆိုပြီးတော့မှားယွင်းပြောဆိုခဲ့ပြီးဖြစ်ပါတယ်။ Trump ကိုနိုင်ငံကလည်းထိုင်ဝမ်ကျွန်းကိစ္စနဲ့ပတ်သက်လို့ကြီးမားတဲ့စိုးရိမ်မှုတွေထွက်ပေါ်စီမဲ့ပြောဆိုမှုတွေလုပ်ခဲ့ပြီးဖြစ်ပါတယ်
။အမေရိကန်အစိုးရဟာကမ္ဘာတစ်လောကလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတာကိုအစဉ်တစိုက်ထောက်ပြဝေဖန်ခဲ့ပေမဲ့လည်းသမ္မတ Trump အစိုးရကတော့လူခွင့်ရေးကိစ္စတွေကိုအခုချိန်ထိစိတ်ဝင်စားမှုမပြသေးတဲ့အတွက်လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့လည်း Brad Adams ကပြောပါတယ
် We are very concerned about whether or not this new administration knows very much about Asia whether it cares about Asia
Trump အစိုးရတဲ့အနေနဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနဲ့အာရှအရေးကိစ္စကိုအမှန်တကယ်စိတ်ဝင်စားရလားဆိုတဲ့အပေါ်ကျွန်တော်တို့အနေနဲ့အများကြီးစိုးရိမ်မိပါတယ်အခုချိန်မှာတော့ Tillerson အနေနဲ့အရှအရေးကိစ္စတွေကိုစိတ်အားထက်သန်ပြီးတော့ကြွမ်းကျင်မှုရှိတဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးခတ်မာစီလို့မျှော်လင့်ပါတယ်။တမရအင်ယူရောမှာတာဝန်ထမ်းဆောင်မဲ့အမျိုးသားလူညိုရေးအကြံပေးရာထူးကိုလည်းအရှအရေးကိစ္စတွေထဲကိုထဲထဲဝင်ဝင်သိရှိနားလည်သူကိုခတ်မာစီလို့ဆုတောင်းပါတယ်။အခုချိန်မှာတော့ဘာကိုမှအတက်ပြောလို့မရနိုင်သေးပါဘူး
။တမရဘာရကိုဘာမှအစိုးရလက်ထက်အတွင်းမြန်မာနိုင်ငံမှာနိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်အောင်ထောက်ခံအားပေးမှုတွေရှိခဲ့ပြီးတိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းအစဉ်တစိုက်ဝေဖန်ပြောဆိုခဲ့တာပါ။ဒါကြောင့်လဲလူခွင့်ရေးကိစ္စတွေအပါအဝင်အာရှဒေသကိုစိတ်ဝင်စားမှုအခုချိန်မပြသေးတဲ့ Trump အစိုးရလက်ထက်မှာအာရှဒေသနဲ့မြန်မာနိုင်ငံအပေါ်ထားရှိမဲ့ policy တွေပြောင်းလဲမှုတွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေထွက်နေပါတယ်။ Georgetown တက္ကသိုလ်ကမြန်မာအရေးကြွန့်ကျင်သူပါမောက်ခ David Steinberg ကတော့အာရှတိုက်ဟာအမေရိကန်အတွက်အရေးပါတဲ့ဒေတာတစ်ခုဖြစ်တာကြောင့် Trump အနေနဲ့အာရှတိုက်ကိုအာရုံစိုက်ဖို့လိုတယ်လို့ပြောပါတယ်
။ The change in policy came about because of the Obama administration and Hillary Clinton was deeply involved in it. And so whether they
will ပြောတော့တာကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရ policy တွေပြောင်းလဲချမှတ်ခဲ့တယ်ဆိုတာဟာသမ္မတအိုဘားမားအစိုးရအကြောင်းဖြစ်တဲ့အကြောင်းနောက်ပြီး Hillary Clinton ကိုယ်တိုင်ကလည်းထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့အတွက်ဖြစ်တယ်လို့ပြောပါတယ်။အိုဘားမားအစိုးရကချမှတ်ခဲ့တဲ့ policy ကြောင့်ဆိုပြီး Trump အစိုးရကလက်တုံ့ပြန်ဆောင်ရွက်မှုတွေလှုပ်လာလိုက်မယ်လို့သူ့အနေနဲ့မထင်ကြောင်းမြန်မာပြည်ဘက်ကလည်းဘလို့ဖြစ်မယ်ဆိုတာတိတိပပပြောဆိုထားမှုမရှိသေးကြောင်းမြန်မာနိုင်ငံထဲမှာတစုံတရာအပြောင်းလဲဖြစ်သွားခဲ့မယ်ဆိုရင်တော့အိုဘားမားအစိုးရအနေနဲ့ assault alien ဆုံးဖြတ်ချက်ချပြီးလုပ်ခဲ့တယ်ဆိုတာမျိုး Trump အစိုးရကပြောကောင်းပြောလာနိုင်ကြောင်းဒါဟာဖြစ်နိုင်ခြေရှိတဲ့အလားအလာတစ်ခုဖြစ်တဲ့အပြင်အဲ့လိုပြောတဲ့အတွက်အမေရိကန်အစိုးရအနေနဲ့ policy ပြောင်းလှုပ်ဆောင်သွားမယ်လို့ဆိုလိုတာမဟုတ်ဘူးလို့သူကပြောသွားတာပါ။အရှေ့တောင်အာရှဒေသဟာအမေရိကန်အတွက်ပထဝီအနေအထားအရအရေးပါတဲ့ဒေသဖြစ်ကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကျင်းပတိုင်းအမေရိကန်သမ္မတကိုဖိတ်ကြားလိုက်ရှိတာကြောင့်သမ္မတ Trump အနေနဲ့အာဆီယံနိုင်ငံတွေကိုအလေးပေးဆက်ဆံမှုလိုအပ်တယ်လို့လည်းပါမောက်ခ Steinberg ကထောက်ပြပါတယ်။ ဇန်နဝါရီလ20ရက်နေ့မှာကျင်းပတဲ့တမရဒေါ်နယ်ထရမ့်ရဲ့ကြမ်းတက်စာချိန်ဆပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမေရိကန်ဆိုင်ရာအမြတ်အသားအမတ်ကြီးဦးအောင်လင်းကတော့တမရထရမ့်အစိုးရလက်ထက်အတွင်းနိုင်ငံဆက်ဆံရေးတွေတိုးတက်ကောင်းမွန်လိမ့်မယ်လို့မျှော်လင့်ကြောင်း VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ။